မြန်မာအရေးနဲ့ပတ်သက်ပြီးရှစ်တောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့အစည်းကွဲပြားမှုရှိကြောင်းတို့ချုံမှာတောက်ချန်လေးကပြုလုပ်တဲ့ Nikkei Asia သတင်းဌာနနဲ့အင်တာဗျူးမှာအာဆီယံပြည်မှုချုပ်ခေါင်ခင်ဟောင်ကပြောလိုက်ပါတယ်မြန်မာနိုင်ငံကိုဘလို့ချင်းကပ်တယ်လဲဆိုတဲ့အပေါ်မှာအာဆီယံနေနဲ့စီလုံးညီညွတ်မှုရှိတယ်လို့ဆိုပြီးဒီသဘောကမြန်မာနိုင်ငံနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့အာဆီယံအတွင်းမှူးချုပ်ကပြောပါတယ်။လာမယ့်နှစ်အာဆီယံဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံရဲ့ဥဆောင်မှုအောက်မှာမြန်မာညီညွတ်ရေးအတွက်စစ်ကောင်စီနဲ့အာဆီယံကြားထိတွေ့ဆက်ဆံမှုတွေဆက်လက်တည်ရှိနေဦးမယ်လို့လည်းဆိုပါတယ်။မြန်မာရေးအင်ဒိုနီးရှားနိုင်ငံဆောင်ရွက်ခဲ့တာတွေဆက်ပြီးတော့လုပ်မယ်လို့မျှော်လင့်ထားကြောင်းလည်းအာဆီယံအတွင်းမှူးချုပ်ခေါင်ခင်ဟန်ကဆိုပြီးမြန်မာနိုင်ငံရဲ့မတည်ငြိမ်မှုတွေကိုကင်တွယ်ဖြေရှင်းနိုင်မှုမှာလာအိုကိုလည်းရှော့မတွက်တင်မှုလို့ပြောပါတယ်။မြန်မာနိုင်ငံကိုအကူအညီပေးဖို့အာဆီယံရဲ့ကြားခံဆောင်ရွက်ပေးတဲ့လုပ်ငန်းစဉ်တွေကအဆက်မပြတ်ဖြစ်နေဖို့လိုအပ်တာကြောင့်အလက်ကျဥက္ကဋ္ဌသုံးနိုင်ငံပူးတွဲဖြေရှင်းမဲ့ Tricker ရန်နီယာပုံစံအစ်စ်ကလည်းကောင်းမွန်တယ်လို့ကမ္ဘောဒီးယားတန်တမန်တူဖြစ်ခဲ့ပြီးအခုအတွင်းရေးမှူးချုပ်ရာတွေကိုဇန်နဝါရီလကစတင်ယူခဲ့တဲ့ခေါင်ခင်ဟန်က Nikkei Asia ကိုအင်တာဗျူးမှာပြောလိုက်တာပါ။အလက်ကျဥက္ကဋ္ဌတာဝန်ယူမဲ့ Communist လာအိုနိုင်ငံဟာမြန်မာစစ်ကောင်စီအပေါ်ပြောပြောင်းတဲ့သဘောထားရှိမယ်လို့ယူဆထားကြပြီးတစ်ဖက်မှာ2023ခုနှစ်ဥက္ကဋ္ဌအင်ဒိုနီးရှားနဲ့အတူမလေးရှားစင်ကာပူနိုင်ငံတွေကစစ်ကွပ်ချုပ်တွေအပေါ်မှာပုံမတင်မာတဲ့သဘောထားရှိကြတယ်လို့လေ့လာသူတွေကရှုမြင်နေချိန်မှာပဲအာဆီယံကအခုလိုထုတ်ပြောလာတာလည်းဖြစ်ပါလေခင်ဗျာ